အပြစ်ဟာရီကိန်းမုန်တိုင်းမှာရာဝင်တိုက်သွားခဲ့တဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာဒီနေ့ကြာသပတေးနေ့မိုးရီအပြင်းထန်ဆက်ရွာနေပါတယ်။ကျွန်းတစ်ခုလုံးမျက်စိနဲ့တက်တောက်နေပြီးတော့နေရာတော်များများမှာရေကြီးနေတယ်လို့လူတို့အထက်မှလည်းသိဆုံးခဲ့ရပါတယ်။ဒီနေ့မှာတော့မုန်တိုင်းဟာဒိုမီနီကန်ရီပက်ဘလစ်ကျွန်းနိုင်ငံကိုဝင်ရောက်ခဲ့ပြီးတော့ပေါ်တိုရီကိုကျွန်းလောက်မခံရပေမဲ့လည်းအဲ့ဒီမှာလည်းမုန်တိုင်းကံကိုအပြင်းထန်ခံနေရတာပါ။မာရီယာမုန်တိုင်းဟာပေါ်တိုရီကိုကျွန်းမှာတော့နှစ်ပေါင်း90နီးပါးအတွင်းအဆိုးဝါးဆုံးတိုက်ခဲ့တဲ့ဟာရီကိန်းမုန်တိုင်းဖြစ်ပါတယ်။နေရာတစ်ခုနဲ့တစ်ခုအကြားအဆက်အသွယ်တွေတက်တောက်နေတာကြောင့်ပျက်စီးဆုံးရှုံးမှုအတိုင်းအတာကိုတိတိကျကျသိရဖို့မလွယ်သေးပါဘူး။ရရှိသလောက်အချက်လက်တွေအရကတော့အားတက်စရာမရှိဘူးလို့ပေါ်တိုရီကိုအရေးပေါ်အခြေအနေစီမံခန့်ခွဲရေးဌာနအကြီးအကဲအက်ဖနာဂေါမက်စ်ကပြောပါတယ်။မုန်တိုင်းသွားရာလမ်းတစ်လျှောက်မှာအရာဝတ္ထုတွေအားလုံးထိခိုက်ပျက်စီးသွားတယ်လို့သူကပြောပါတယ်။ကျွန်းတစ်လျှောက်ရာနဲ့ချီတဲ့လုံခြုံရေးစခန်းတွေဖွင့်ထားပြီးတော့မုန်တိုင်းကံတစ်သူတပေါင်းတစ်ဆောင်ကျော်ခိုးလုံနေကြပါရဲ့ရှင်။